ရခိုင်ပြည်နယ်ရထိတ်တောင်မြို့နယ်တွင်မြန်မာစစ်တပ်နှင့်အေအေရခိုင်လက်နက်ကိုင်ဖွဲ့တို့ဒီကနေ့တိုက်ပွဲဖြစ်ရမှာအယတားတချို့ထိခိုက်တံရရရှိခဲ့တဲ့အကြောင်းပြောပြပေးပါမယ်။ကျွန်တော်နိုင်ကွန်းအိမ်ပါ။တမတော်ကနေမီရှင်းလင်းတဲ့စစ်စင်ရေးတွေလုပ်မယ်လို့ကြေညာခဲ့တဲ့ရခိုင်ပြည်နယ်ရထိတ်တောင်မြို့နယ်မှာတိုက်ပွဲတွေဆက်လက်ဖြစ်ပွားနေရမှာအယတားတချို့ပါထိခိုက်မှုတွေကြုံနေရတာပါ။ဒီကနေ့မှလည်းရတိတ်တံမြို့နယ်ကြောက်တန်းနဲ့အောင်ဒါစီရွာဘက်မှာတမတော်နဲ့နှစ်ဖက်တိုက်ပွဲအပြင်းအထန်ဖြစ်ပွားခဲ့တယ်လို့အေအေဖွဲ့ပြောခွေးရခိုင်တုခကပြောပါတယ်
။ဒီနေ့မှလည်းပဲတိုက်ပွဲကတော့မြန်မာစစ်တပ်ကနေပြီးတော့ဒီတော့တေးတောင်အခြေစိုက်တိုက်ရင်းတွေကနေပြီးတော့လက်လက်ကြီးတွေနဲ့ဟိုတောက်လျှောက်ပစ်နေတာပေါ့နော်။လွန်ခဲ့တဲ့နိုင်ပိုင်းမှာတော့သူတို့မြေပြင်ထိုးစစ်တွေကိုစက်ပြီးတော့လုပ်နေတယ်။ကြောက်တန်းနဲ့အောင်ဒါစီရွာတဝိုက်ပေါ့နော်။မြန်မာစစ်တပ်ဘက်ကနေပြီးတော့ဟိုမြေပြင်ထိုးစစ်လုပ်နေတဲ့အတွက်ကြောင့်မလို့တိုက်ပွဲကအပြင်းထန်ဖြစ်နေတယ်။နောက်ပြီးလို့ရှိရင်ဒီနေ့လေတနားကြီးခွေးမှာဒီမြန်မာစစ်တပ်ဘက်ကနေပြီးတော့ရဟရင်တစီနဲ့အောင်သာစီကြောက်တန်းတဝိုက်ကိုသူတို့စေတနာနဲ့ပစ်တာတွေရော့ကက်နဲ့ပစ်တာတွေလောက်သွားတာပေါ့နော်။ခုအဲ့ဒီတိုက်ပွဲဖြစ်နေတဲ့အောင်သာစီရွာဘေးကတောင်ကုန်းတွေကိုဟိုအဓိကထားပြီးတော့သူတို့ဒီပစ်သွားတာရှိတယ
်။ရတိတ်တောင်မြို့နယ်ဘက်ကပစ်ခတ်တဲ့လက်နက်ကြီးတန်ကြောင့်ကြောက်တန်းကျေးရွာသား၃ဦးကြီးတိမှန်တန်ရရရှိခဲ့တယ်လို့ကိုရိုင်းတန်ရရသူဦးကျော်သန်းကပြောပါတယ
်။ကျွန်တော်ဦးကျော်သန်းပါ။တို့ကလက်ထဏ်နေပါပဲ။လက်ထဏ်နေတဲ့အချိန်ကရတိတ်တော်ကနေမှလက်နက်ကြီးပြန်ထုတယ်ကျွန်တော်ဒီမှာလာရှိတယ်။လက်မှာတစ်ချက်ကောင်းမှတစ်ချက်အချက်ကြီးပေါ်တယ်ကျွန်တော်ဒီမှာရှိတာက၃ယောက်ရှိပါတယ်။နောက်2ယောက်ကယော်ကမယောက်ခဲ့ဘူးဒီမှာရေပြင်းမှာဖြစ်ရှိတယ်။ရတိတ်တော်ကလက်ပြစ်တယ်အလုံး80ကျော်လောက်ကြပြီ
။တမတော်ကနေမီရှင်းလင်းရေးလှုပ်ဖို့ရှိတာကြောင့်ရတိတ်တော်မြို့နယ်ကြောက်တန်းနဲ့အနီးဝန်းကျင်ကျေးရွာကတိရခန့်တွေဘေးလွတ်ရာကိုတင်းချောင်ဖို့ပြီးခဲ့တဲ့လတည်းကညွန်ကြားချက်ထုတ်ပြန်ခဲ့တာကိုတော့ရခိုင်ပြည်နယ်အစိုးရကဇွန်လ26ရက်နေ့မှာပဲရုပ်သိမ်းခဲ့ပေမဲ့လည်းတိုက်ပွဲတွေဆက်ဖြစ်နေတာပါ။မနေ့ကလည်းဗုဒ္ဓတော်မြို့နယ်ဘက်မှာမြန်မာစစ်သားနဲ့တိုက်ပွဲဖြစ်ပွားခဲ့ကြောင်းအေအေပြောခွေရခိုင်တုခကပြောပါတယ
်။မနေ့ကဇူလိုင်လ15ရက်ပေါ့နော်ဒီဗုဒ္ဓတော်မြို့ရဲ့မြောက်ဖက်ရှောင်းရှည်ရွာအနီးမှာအင်အား80လောက်ပါတဲ့ဒီမြန်မာစစ်တပ်ရဲ့စစ်ကြောင်းတစ်ခုနဲ့ဒီကျွန်တော်တို့ရခိုင်တပ်တို့တပ်ဖွဲ့တွေတိုက်ပွဲဖြစ်ပွားခဲ့တာရှိတယ်။ဒါတော့အဲ့ဒီမနေ့90လောက်ကြာတဲ့တိုက်ပွဲအတွင်းမှာရန်သူကနေပြီးတော့အနည်းဆုံး9ဦးကြာဆုံးပြီးတော့မှဒဏ်ရာရတဲ့သူတွေလည်းအများအပြားရှိတယ်ဗျ။
မနေ့ကဗုဒ္ဓတော်မြို့နယ်ဖက်တိုက်ပွဲတွင်မြန်မာစစ်တပ်ဘက်ကထိခိုက်မှုများတယ်လို့အေအေဖွဲ့ရဲ့ပြောဆိုချက်ကိုတော့တိကျတည်ပြုလို့မရပါဘူး။ရခိုင်ပြည်နယ်ကတိုက်ပွဲအခြေအနေကိုသိရှိဖို့တပ်မတော်ဘက်ကိုဆက်သွယ်ခဲ့ရမှာဒီကနေ့ရတိတ်တောင်တိုက်ပွဲအခြေအနေမသိရသေးသလိုမနေ့ကဗုဒ္ဓတော်မြို့နယ်ဘက်မှာတိုက်ပွဲဖြစ်ပွားတာမရှိဘူးလို့တပ်မတော်သတင်းမှပြန်ကြားရေးဖွဲ့ကဗိုလ်မှူးချုပ်စော်မင်းထွန်းကပြောပါတယ်
။ဆောင်ကြောလည်းမတည်သေးဘူး။မြေအိုက်ထဲမှာမရှိပါဘူး
။လက်တလုံးတိုက်ပွဲတွေတွင်ဒေသခံတွေထိခိုက်ဒေဆုံးမှုတွေတန်တရားနဲ့ဖမ်းဆီးခံရမှုတွေလည်းရှိနေပါတယ်။ပြီးခဲ့တဲ့ဇူလိုင်လ23ရက်နေ့ကရတိတ်တောင်မြို့နယ်ချိန်ကာလီကျေးရွာဘက်မှာဖြစ်ပွားခဲ့တဲ့တိုက်ပွဲမှာအယက်သား2ဦးဒေဆုံးခဲ့ပြီး3ဦးတန်ရာရရှိခဲ့တယ်လို့ဒုံပိုင်းနဲ့ချိန်ကာလီရွာသားထောင်ချီနေရက်ကနေတင်းချောင်နေကြရပါတယ်။စစ်ဆောင်ရွာသားတွေဒီကနေ့ထိနေရက်မပြောင်းနိုင်သေးဘူးလို့ချိန်ကာလီရွာသားသူကပြောပါတယ်။
ဒီရောက်ပြန်ဖို့ကတော့ကျွန်တော်ကလို့လို့စီပြာရောင်းလိုက်ပြီးတော့ထွက်ပြေးဆိုတော့ဒါမှမဟုတ်နည်းနည်းဆောက်သွားလို့ရှိရင်ကျွန်တော်ကြည့်ရတယ်ကြည့်ရတော့ပြန်သွားမယ်ကျွန်တော်ကစပွားတွေဖြည့်ထုတ်လို့တန်တန်လို့ဆိုတော့အိမ်မှာလေလောက်ရတယ်တော့မပြန်လို့မဖြစ်ဘူးဒါမှမဟုတ်မရှိရင်တော့ကျွန်တော်ကပြန်ကြမှာ
ရခိုင်ပြည်နယ်တွင်မြန်မာစစ်တပ်နဲ့အေအေတို့စိုက်ပွဲဖြစ်ပွားနေတာတစ်နှစ်ကျော်တွင်အယက်သား2သိန်းနီးပါးနေရဆွတ်ခွာတင်းချောင်နေရဆဲပါနဖက်စီရေးပဋိပက္ခတွင်အယက်သားတွေတိုက်စုံထိခိုက်တန်ရာရရှိမှုတွေကလည်းတိုးပွားလာနေပါတယ်။ရခိုင်ပြည်နယ်မှာတိုက်ပွဲတွေပြင်းထန်လာနေတဲ့အတွက်ဒေသခံတွေစန္ဒရိခာပြတ်လတ်မှုနဲ့အိုးအိမ်စွန့်ခွာထွက်ပြေးနေရတဲ့အခြေအနေတွေပိုဆိုးလာမှာကိုစိုးရိမ်ကြောင်းနိုင်ငံတကာကူညီပေးရေးဖွဲ့20ကလည်းမကြာသေးခင်ကသတိပေးထားပါတယ်။ရခိုင်ပြည်နယ်လက်နက်ကိုင်ပဋိပက္ခတွေတွင်အယက်သားတွေဖမ်းဆီးခံရတာထိခိုက်ဒေဆုံးတာတွေရှိနေတဲ့ပုံမှာကုလသမဂ္ဂနဲ့နိုင်ငံတကာလူ့ဖွေးရေးဖွဲ့တွေကလည်းစိုးရိမ်မကင်းတဲ့သဘောထားတွေထုတ်ပြန်ပြောဆိုမှုတွေရှိနေတယ်လို့တိုက်ပွဲရပ်တန့်မှုကိုလည်းတိုက်တွန်းထားပါတယ်။ကျွန်တော်နိုင်ကွန်းအိမ် VOA မြန်မာပိုင်းအတွက်သတင်းပေးပို့ထားပါတယ်။